အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာရှိတဲ့မြန်မာတပ်ရုံးကိုတိုက်ခိုက်ဖို့ကြံစည်သူတွေအဖြစ်နဲ့လူ၂ယောက်ကိုအင်ဒိုနီးရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။မကြသေးခင်တုန်းကမြန်မာနိုင်ငံအတွင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကိုမကျေနပ်ကြောင်းပြသတဲ့အနေနဲ့အခုလိုတိုက်ခိုက်ဖို့စီစဉ်ခဲ့တာလို့လည်းအင်ဒိုနီးရှားရဲတပ်ဖွဲ့ဝင်တွေကပြောပါတယ်။မြန်မာနိုင်ငံအတွင်းသွေးထက်တန်ရုံးပဋိပက္ခတွေနဲ့ပတ်သက်လို့ပြည်ပနိုင်ငံတွေအထိရိုက်ခတ်လာနေတဲ့အခြေအနေကိုတော့ကိုအောင်လင်းဦးကတင်ပြပေးထားပါတယ်ရှင်။
မြန်မာတပ်ရုံးကိုတိုက်ခိုက်ဖို့ကြံစည်သူတွေအဖြစ်တန်မြတ်ရှိသူ၂ယောက်ကိုအင်ဒိုနီးရှားကျန်းဖက်တိုက်ဖြတ်ရေးအထူးတပ်ဖွဲ့ဝင်တွေကဖမ်းဆီးလိုက်တဲ့အကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကကြေညာလိုက်တာဖြစ်ပါတယ်။ကြာသပတေးနေ့ညပိုင်းမှာပဲအကျန်းဖက်တိုက်ခိုက်ဖို့စီစဉ်နေသူတွေအဖြစ်တန်မြတ်ရှိသူတွေကိုဂျကာတာမြို့တော်မှာမော်တော်ဆိုင်ကယ်တစ်စင်းနဲ့တွားနေတော့ဖမ်းဆီးမိခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ရဲ့ပြောဝင်ရသူရဲမှူးချုပ် Boy Rafli Arma ကပြောပါတယ
်။ Tadi malam pukul 21.30 tepatnya di bendungan hilir.
နင်းရကုနာရီခွဲလောက်ကဂျကာတာမြို့လေဘန်ဒမန်ဟီလာမှာပါအတိအကျပြောမယ်ဆိုရင်တော့ဆူဒီမန်လက်မကြီးပေါ်မှာအကျန်းဖက်အဖွဲ့ဝင်နဲ့ဆက်နွယ်တယ်လို့သံတရားရှိတဲ့လူမျက်ကိုရဲတပ်ဖွဲ့ကဖမ်းမိခဲ့တာ
ပါ။တန်ရရှိသူနှစ်ယောက်ရဲ့ကြောပိုးအိတ်တွေအတွင်းမှာတော့လက်လုပ်ဘုံတွေဝါယာကြိုးတွေပါဝင်ဖောက်ခွဲပစ္စည်းတွေကိုသိမ်းဆီးရမိခဲ့တယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ဖမ်းဆီးခံရသူတွေငှားရနေထိုင်နေတဲ့အိမ်ကိုနောက်ပိုင်းဆက်လက်ရှာဖွေရမှာတော့ဖောက်ခွဲပစ္စည်းတွေကိုထပ်မံတွေ့ရှိခဲ့တယ်လို့လည်းဆိုပါတယ်။သူတို့နှစ်ဦးဟာဂျကာတာမြို့တော်ကမြန်မာတန်ရုံးကိုဒီကနေ့တောက်ချန်နေမှာတိုက်ခိုက်ဖို့ရည်ရွယ်ထားတာလို့လည်းတာဝန်ရှိသူတွေကိုကိုကာပြီးအင်ဒိုနီးရှားသတင်းတွေမှာဖော်ပြနေကြတာပါ။ရဲတပ်ဖွဲ့ပြောဝင်ရသူကတော့အမှုကိုစုံစမ်းစစ်ဆေးနေစေဖြစ်တဲ့အတွက်အတိအကျမပြောနိုင်သေးဘူးလို့သတင်းတောက်တွေကိုပြောခဲ့ပါတယ
်။ဒါဒီတမဝန်ဖက်တာအင်းရတဲ့ဘုံအက်တစ်ယံဘီဆာ
သတိထောက်ထားရတဲ့မှာတော့အစင်းသင်းဖြစ်နေတဲ့ဘုံငါလုံးကိုကျွန်တော်တွေ့ရတဲ့အတွက်လူတွေကိုထိခိုက်နာကျင်မှုတွေဖြစ်နိုင်တယ်ဆိုတာသိကြပါတယ်။လောလောဆယ်မှာဘုံတွေကဘလောက်အထိပြင်းထန်နိုင်တယ်လဲဆိုတာကိုတော့ကျွန်တော်တို့မပြောနိုင်သေးပါဘူး။ဒါပေမဲ့ဒီဘုံတွေကြောင့်လူတွေထိခိုက်ဒဏ်ရာတွေရနိုင်တယ်ဆိုတာကိုတော့ရှင်းပါတယ
်။ဂျကာတာမြို့တော်ကအကျန်းဖက်သမားတွေရဲ့ပြစ်မှတ်ဖြစ်ရည်ရွယ်ထားခဲ့တယ်ဆိုတဲ့မြန်မာတန်ရုံးနဲ့တန်မတ်ကြီးရဲ့နေအနီးဝန်းကျင်မှာတော့အခုခါလုံခြုံရေးတွေကိုတိုးမြင့်ချထားခဲ့တာပါ။ချမ်းဖက်သမားဖြစ်တန်မြတ်ရှိသူတွေကိုဖမ်းဆီးလိုက်ပြီးနောက်မှာတော့အင်ဒိုနီးရှားအာဏာပိုင်တွေကအနီးအနားမှာရှိတဲ့အဆောက်အဦတွေဟိုတယ်တွေမှာလည်းလုံခြုံရေးတပ်ဖွဲ့ဝင်ပေါင်းဒါဇင်နဲ့ချစ်ပြီးဖြန့်ချထားလိုက်ပါတယ်။ဖမ်းဆီးခံရသူနှစ်ဦးဖြစ်တဲ့အသက်29နှစ်အရွယ်ဆက်ဖာရီယာနိုနဲ့အသက်22နှစ်အရွယ်အာမက်တော်ဖစ်တိုဟာအင်ဒိုနီးရှားရဲတပ်ဖွဲ့ဝင်တွေကိုမကြသေးခင်တုန်းကတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အချမ်းဖက်အဖွဲ့အစည်းတစ်ခုနဲ့ဆက်နွယ်မှုရှိတယ်လို့လည်းအာဏာပိုင်တွေကသင်္ကြန်မကင်းဖြစ်နေကြတာပါ။သူတို့နှစ်ဦးဟာမြန်မာနိုင်ငံမှာလူများပြားထိခိုက်ဒိဆုံမှုတွေကြုံရတဲ့မကြသေးခင်တုန်းကပရိပခတ်တွေအတွင်းရိုင်ဂျာမွတ်စလင်တွေကိုတိုက်ခိုက်ခံခဲ့ရတယ်ဆိုပြီးလက်တုံပြန်မှုရည်ရွယ်စီစဉ်ခဲ့တာဖြစ်တဲ့အကြောင်းလဲအင်ဒိုနီးရှားရဲတပ်ဖွဲ့ရဲ့ပြောခွင့်ရသူကပြောပါတယ်။စင်ကူအခြေစိုက်နိုင်ငံရေးအပေါ်အခြေခံအကြမ်းဖက်ဝါဒတွေနဲ့ပတ်သက်လို့လေ့လာနေတဲ့နိုင်ငံတကာသုတေသနဌာနရဲ့အကြီးအကဲဖြစ်သူရိုဟန်ဂူနာရတ်နာကတော့အင်ဒိုနီးရှားကအစွန်းရောက်အုပ်စုတွေဟာမြန်မာနိုင်ငံကမွတ်စလင်တွေအရေးအတွက်ပုံမူအာရုံစိုက်လာနေတယ်လို့ပြောပါတယ်။
There has been sustained calls on the part of terrorist leaders in Indonesia, including Abu Bakar Bashir, the leader.
Abu Bakar Bashir ပါဝင်သူဦးဆောင်တဲ့ Jamaah Islamiyah နဲ့ Jamaah Ansar Tauhid တို့လိုအဓိကအဖွဲ့တွေသာမကအင်ဒိုနီးရှားကအကြမ်းဖက်အုပ်စုတွေရဲ့ခေါင်းဆောင်တွေကမြန်မာနိုင်ငံမှာ Jihad ဘာသာရေးစစ်ပွဲဆင်နွှဲဖို့ဆက်တိုက်ဆိုသလိုတိုက်တွန်းနေတာတွေရှိပါတယ်။ဒါကြောင့်လဲ Abu Bakar Bashir နဲ့တခြားအကျန့်ဖက်အုပ်စုတွေရဲ့ခေါင်းဆောင်တွေကမြန်မာနိုင်ငံရဲ့အကျိုးစီးပွားနဲ့ဆက်နွယ်နေတာကိုတိုက်ခိုက်ဖို့တောင်းဆိုနေတာတွေကိုတုံ့ပြန်တဲ့အနေနဲ့အခုလိုကြိုးပမ်းမှုတွေပေါ်ပေါက်လာတာမျိုးဖြစ်နိုင်စရာအလားအလာတွေရှိနေပါတယ
်။ပြီးခဲ့တဲ့နှစ်ထဲမှာတော့ Hespat Dahiya အင်ဒိုနီးရှားဖွဲ့ဝဲကအစွန်းရောက်ဖွဲ့ဝင်တွေမြန်မာနိုင်ငံမှာ Jihad ဘာသာရေးစစ်ပွဲဆင်နွှဲဖို့လှုံ့ဆော်တဲ့စာတစောင်းကိုဂျကာတာမြို့ကမြန်မာတန်ရုံးမှာကတ်ထားခဲ့မှုပါတယ်။ဒီလိုပဲအကျန့်ဖက်အဖွဲ့တွေကိုဗန္ဒာရေးရာပတ်မုံမှုတွေလုပ်ခဲ့တယ်ဆိုတဲ့အမှုနဲ့အခုက1095နှစ်ကြာခဲ့နေရတဲ့အဘူဘကာဘရှီးယားကလည်းမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုထိခိုက်နေတာကိုဆက်လုပ်နေမယ်ဆိုရင်ဘာသာရေးစစ်ပွဲဆင်နွှဲသွားမယ်လို့ချင်းချောက်တဲ့စာတစောင်းကိုထောင်ထဲကနေထုတ်ပြန်ခဲ့တာပါ။ပြီးခဲ့တဲ့မလ3ရက်မှာတော့မြန်မာနိုင်ငံကပြစ်ခတ်တွေနဲ့ပတ်သက်လို့အငင်းကုန်ဖြစ်ပွားရာကအင်ဒိုနီးရှားထိန်းသိမ်းရေးစခန်းတစ်ခုမှာခိုက်ရန်ဖြစ်ပွားပြီးမြန်မာနိုင်ငံသား6ယောက်လည်းသေဆုံးခဲ့မှုပါတယ်ခင်ဗျာ။